မကွေးတိုင်းနှန်းခချေးရွာမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်ပွားတာမှာချေးရွာကနေအိမ်တချို့မိရှို့ခံခဲ့ရပါတယ်။ဒီမိရှို့ခံရပြီးတော့ချေးရွာသူကျွေးရသားတွေလည်းထွက်ပြေးနေရပါတယ်။သခိုင်းတိုင်းကဏီမြို့မှာဆိုရင်လည်းစစ်ကောင်စီတပ်ရဲ့ဆက်လီကိုကဏီ PDF တပ်ဖွဲ့ကတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုအလိမ်မာပြောပြပေးပါရှင်။
နေအိမ်တွင်မီးနှစ်ကြိမ်ရှို့ခံရတဲ့မကွေးတိုင်းနန်းခါရွာမှာဒီကနေ့စက်တင်ဘာ29ရက်မနက်ပိုင်းကျေးရွာတွေကိုစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပြီးနောက်နေအိမ်တချို့ကိုစစ်ကောင်စီတပ်တွေကနောက်တစ်ကြိမ်မီးရှို့သွားတယ်လို့နန်းခါရွာသူတူက VOA ကိုပြောပါတယ
်။ PDF တွေကကိုနောက်ဆုတ်ခဲ့ရလေ။ဟိုသူကအင်အားတရားဝင်ကြီးလောက်ရှိရဆိုတော့ကိုယ့်ဘက်မှာလောက်ရှိဘူးလေ။ဟိုဒေတာကကိုရေးချက်ကိုလည်းရှိရဆိုလေ။ဒါနဲ့သူကတော့ဟိုလေကန်လန်းတော့ဆက်ကိုရှုပ်ကြတာပဲ။အရင်တက်ကြရရမကျန်ကျန်ခက်အင်းကြီး။ဒါနဲ့ကိုတော်တော်များတော့ဆယ်အင်းဝမ်းကျင်လောက်တော့ရှိမှတယ်နဲ။ဒါကလေးကရှိထားတော့လေ။
သူရဲ့နေအိမ်နဲ့ဈေးဆိုင်ဟာရွာကိုဒုတိယအကြိမ်မိရှုချိန်မှာမိတဲ့ပါသွားခဲ့ပြီးဒီကနေ့မနေ့တိုက်ပွဲမှာတော့သူကိုယ်တိုင်ဘေးလိုရာကိုထွက်ပြေးတင်းရှောင်နေရပါတယ်။တိုက်ပွဲကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြင်ဂန်ဂော PDF နဲ့ချင်းအမျိုးသားတအူ CAN တို့ကပါပူးပေါင်းပြီးတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။နှန်းခရွာကနေအပြန်မှာစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံရလို့စစ်ကောင်စီတပ်တွေ20ဦးထပ်မံနဲ့သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်။ VOA ကဒါကိုတိကျအတည်ပြုလို့တော့မရပါဘူး။လက်ရှိမှာတော့နှန်းခရွာတောင်ဘက်မွေလွယ်ရွာမှာစစ်ကောင်စီတပ်တွေတပ်ဆွဲထားပါတယ်။နန်းခရွာဟာစက်တင်ဘာ10ရက်နဲ့စက်တင်ဘာ13ရက်တို့မှာနေအိမ်အလုံး40နီးပါးမိရှုခံခဲ့ရတာပါ။ဒါအပြင်သခိုင်းတိုင်းကဏီမြို့မှာဆိုရင်လဲစစ်ကောင်စီတပ်တွေလိုက်ပါလာတဲ့ဆက်လီဟာချင်းတွင်းမြစ်ထဲကနေစံတက်လာချိန်မှာကဏီ PDF ကတိုက်ခိုက်ခဲ့တယ်လို့ကဏီ PDF ပြောခွင့်ရသူက VOA ကိုပြောပါတယ်
။သူတို့ကမနေ့ကနေကတော့မှချင်းတွင်းမြစ်ကိုစံတက်လာတယ်မုံရွာအလုံးမင်းတော်နဲ့စံတက်လာကြတော့မှကနီယူနေတဲ့ပြင်ရနာမှာအနည်းမှအိတ်တင်ပေါ့အဲ့ဒါလည်းဘယ်လိုမှအခုလိုစံတက်လာတော့ကိုဒီစစ်ကောင်စီရင်းကိုတိုက်ခိုက်ခြင်းဖြစ်တယ်။ဘာကြောင့်တိုက်ခိုက်ကြလဲဆိုရင်အဲ့ဒီစစ်ကောင်စီရဲ့တပ်အင်အားတွေနေရာကြိုကြိုပါတယ်။ဒါစီးပီးပါတယ်ပါတယ်ပေါ့တခြားတော့လည်းနဲ့ရိတ်ခါပစ္စည်းတွေပါတဲ့အတွက်ကြောင့်မို့လို့အဲ့ဒါတိုက်ခိုက်ရခြင်းဖြစ်တယ်
။တိုက်ပွဲအတွင်းကဏီ PDF က5ဦးတရားရရှိခဲ့ပြီးစစ်ကောင်စီဘက်ကအသေးပြောက်ရှိနိုင်တယ်လို့ကဏီ PDF ကပြောပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကခုချိန်ထိထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။စစ်ကောင်စီစစ်လေတွေဟာကဏီမြို့ချင်းတွင်းမြစ်ထဲမှာမကြာခဏဆိုသလိုဂျားဖြတ်တိုက်ခိုက်ခံရပြီးလက်ရှိအချိန်မှာကဏီနယ်တကြောမှာစစ်အင်အားတွေဖြစ်တင်းထားပါတယ်။အခုလစက်တင်ဘာ16ရက်နေ့လယ်ပိုင်းကစပြီးဒေတာတွင်အင်တာနက်အသုံးပြုမှုပိတ်ပင်ထားသလိုနယ်မြေစစ်စင်ရှင်းလင်းတာတွေလည်းရှိတာကြောင့်ဒေတာခန့်အများစုဟာနှီးစက်ရတောတောင်တွေမှာခိုးလုံတိတ်ဆောင်နေရပါတယ်ရှင်။